တရုတ်နိုင်ငံကကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တနင်္လာနေ့အထိလူပေါင်း80ကျော်သေဆုံးပြီးတော့ကူးစက်ခံရသူကလည်းတရုတ်အပါအဝင်ကမ္ဘာတစ်လွှားမှာလူပေါင်း2800လောက်ရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတိုးလာချိန်မှာပဲကျန်းမာရေးလုပ်သားတွေကူးစက်မခံရအောင်အကာအကွယ်ပေးကြဖို့ WHO ကမ္ဘာကျန်းမာရေးဖွဲ့ကြီးကတိုက်တွန်းထားပါတယ်။အဆိုရဆုံးဖြစ်နေတဲ့ဝူဟန်မြို့မှာလည်းလူနာတွေအတွက်ဆေးရုံတင်တစ်ခုကိုအမြန်ဆုံးပြီးစီအောင်ဆောင်လုပ်နေပါတယ်။ဒီ virus ပိုးကူးစက်ပြန့်နှံ့မှုနောက်ဆုံးအခြေအနေတွေကို AFP Reuters CCTV သတင်းတွေကိုအခြေခံပြီးမတ်တင်ကြီးထိုက်ကတင်ပြမှာပါရှင်
။တရုတ်နိုင်ငံအလယ်ပိုင်းဟူပေပြည်နယ်မြို့တော်ဝူဟန်မှာအများဆုံးဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးရသူကတနင်္လာနေ့မှာ80ကျော်အထိရောက်ရှိခဲ့တယ်လို့တနင်္လာနေ့တနေ့တည်းမှာတင် virus ကူးစက်ခံရသူအသစ်969ယောက်အတည်ပြုခဲ့တာပါ။နောက်ထပ်ဗိုင်းရပ်စ်ကူးစက်မှုတန်တရာရှိထားသူကလည်း24နာရီအတွင်းမှာပဲနှစ်ဆနီးပါးတိုးလာပြီးလူပေါင်း6000နီးပါးရှိနေပါတယ်။ကျန်းမာရေးလုပ်သားတွေကူးစက်မခံရရေးကာကွယ်ပေးဖို့အရေးကြီးလာပြီလို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကတနင်္လာနေ့မှတိုက်တွန်းလိုက်ပါတယ်။ WHO ရဲ့ကူးစက်ရောဂါဗိုလ်သစ်ဌာနအကြီးအကဲဒေါက်တာမာရီယာဘန်ခါခော့ပ်ကအခုလိုပြောပါတယ်
and it's really critical that hospitals make sure that the infection prevention
ဆေးရုံတွေအနေနဲ့ကူးစက်မှုကာကွယ်ထိန်းချုပ်ရေးကိုအသေးစားလုပ်ဖို့တိုက်ပြီးအရေးကြီးပါတယ်ကူးစက်မှုကာကွယ်ထိန်းချုပ်ရေးစံတက်မှတ်ချက်တွေအတိုင်းအပြည့်အဝလိုက်နာဆောင်ရွက်ကြရပါမယ်ကျန်းမာရေးလုပ်သားတွေကိုအကာအကွယ်ပေးရကလည်းတိုက်ပြီးအရေးကြီးပါတယ်
ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံဝူဟန်မြို့ကဆေးရုံစည်းကမ်းတွေမှာလူနာတွေပြည့်စံနေတာကြောင့်အစိုးရကစစ်တပ်ဆရာဝန်တွေအပါအဝင်ကျန်းမာရေးဝန်ထမ်းရာနဲ့ချီပြီးထပ်မံဆေးလွှတ်အပြည့်ထားပါတယ်။ဆေးရုံနှစ်ခုအစ်စ်ထပ်မံဆောက်လုပ်နေစေဖြစ်ပါတယ်။လူဆယ်သန်းကျော်နေထိုင်နေတဲ့ဝူဟန်မြို့ကိုပိတ်ပစ်ဖို့ခက်ခက်ခဲခဲဆုံးဖြတ်ခဲ့ရတာလို့လဲမြို့တော်ဝန်ဇောင်ရှန်ဝမ်ကတရုတ် CCTV ရုပ်သံကိုတင်းလာနေကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကနဦးကူးစက်ပြန့်နှံ့မှုကိုအချိန်နဲ့တပြေးညီသတင်းထုတ်ပြန်ဖို့နောက်ချခဲ့ရတာကိုလည်းမြို့တော်ဝင်ဇောင်ကဝန်ခံပြောပါတယ်တရုတ်ဗဟိုအစိုးရရဲ့ခွင့်ပြုချက်မရဘဲသူ့အနေနဲ့သတင်းထုတ်လို့မရဘူးလို့ပြောဆိုခဲ့တာပ
ါ那么前面这个评论的不及时这一点大家要理解
အချိန်နဲ့တပြေးညီသတင်းမထုတ်ခဲ့ရတဲ့အကြောင်းကိုအများပြည်သူသိရှိသင့်ပါတယ်။အကြောင်းကတော့ကူးစက်ရောဂါကာကွယ်ရေးဥပဒေအရပြဋ္ဌာန်းထားတဲ့ကူးစက်ရောဂါဖြစ်နေတာကြောင့်ပါ။ဥပဒေနဲ့အညီသတင်းအချက်အလက်ကိုထုတ်ပြန်ရတာပါ။ဒေသဆိုင်ရာအစိုးရတာဝန်ရှိသူဖြစ်တဲ့ကျွန်တော်အနေနဲ့ခွင့်ပြုချက်ရပြီးမှသာသတင်းအချက်အလက်ကိုထုတ်ပြန်နိုင်တာပါ။အများစုကဒီအချက်ကိုမသိကြပါဘူး
။ရုတ်တရက်ဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုဖြစ်လာတဲ့အခါမှာလုံလောက်အောင်ဆောင်ရွက်မှုမရှိခဲ့ဘူးဆိုတာနဲ့အခက်အခဲပြဿနာတွေကိုကင်တွက်ဖြေရှင်းနိုင်ဖို့အရေးအသွေးမြင့်တင်ဖို့လိုတယ်လို့ယူဆတဲ့အကြောင်းလဲဝူဟန်မြို့တော်ဝန်က CCTV နဲ့တီးသန့်တွေ့ဆုံမေးမြန်းခန်းမှာပြောပါတယ်ဝူဟန်မြို့မှာတော့မြို့ရင်းပြည့်စွက်တဲ့ကားတွေရထားတွေကအစမြို့ပြင်ခီးစဉ်တွေအလုံးကိုပြီးခဲ့တဲ့ဂျာတာပရိနိကအစလို့ပိတ်ခဲ့ပြီးနောက်ထပ်ကြီးညာချက်မရခင်အထိပိတ်မှာဖြစ်ပါတယ်မျိုးရင်းကအများပြည်သူတုံတဲယူပို့ဆောင်ရေးလိုင်းတွေအလုံးကိုပိတ်ပြီးကိုပိုင်ရင်တွေလည်းမတုံးဖို့တားမြစ်ပြီးနောက်တနေ့မှပဲဆေးရုံသွားဖို့တနည်းအားရသွားဖို့လိုအပ်ချင်သုံးနိုင်ရေးအထူးဘတ်စကားပေါင်း300ကျော်နဲ့အငှားရင်6000ကိုစီစဉ်ပေးချပါတယ်။ဝူဟန်မျိုးရင်းမှာပိတ်မိနေတဲ့နိုင်ငံသားတွေကိုပြန်ခေါ်မယ်ဆိုပြီးအမေရိကန်ပါဝင်နိုင်ငံတချို့ကပြင်ဆင်နေကြပေမဲ့လည်းတနင်္လာနေ့အထိပြန်လည်ခေါ်ယူတာမျိုးမရှိသေးပါဘူး။ဝူဟန်မြို့တွင်မှမြန်မာနိုင်ငံသားတွေလည်းရှိနေပြီးတရုတ်နိုင်ငံဆိုင်ရာမြန်မာတန်ယုံကတော့မြန်မာနိုင်ငံသားတွေအနေနဲ့ကျန်းမာရေးဆိုင်ရာသတိပေးချက်တွေကိုအပြည့်အဝလိုက်နာကြဖို့တိုက်တွန်းထားပါတယ်။အခုချိန်ထိတော့ဝူဟန်ကမြန်မာနိုင်ငံသားတွေကိုပြန်လည်ခေါ်ယူတာမျိုးမရှိသေးပါဘူး။ဝူဟန်မြို့ကတိုင်းရင်းတိရစ္ဆာန်အရှင်တွေရောက်နေစည်းကတိရစ္ဆာန်တွေကနေလူတွေကိုဒီဗိုင်းရပ်စ်ကူးစက်တာလို့ယုံကြည်ထားကြပြီးတရုတ်နိုင်ငံတွင်မှအရေးပေါ်အခြေအနေကာလအတွင်းတိုင်းရင်းတိရစ္ဆာန်ရောင်းချမှုအလုံးကိုပိတ်ပင်ကြောင်းတရုတ်အစိုးရကတနင်္ဂနွေနေ့မှကြေညာပါသည်။နောက်ထပ်လာဒူယောဂါကူးစက်ပြန့်နှံ့မှုတွေမဖြစ်အောင်တိုင်းရင်းတိရစ္ဆာန်ရောင်းချမှုကိုအပိသက်ပိတ်ပင်ဖို့လဲတိုင်းရင်းတိရစ္ဆာန်ထိမ့်သိမ်းရေလှုပ်ရှားသူတွေကတောင်းဆိုကြပါသည်။တရုတ်နိုင်ငံကစတဲ့ကိုရိုနာဗိုင်းရပ်စ်တစ်ကတခြားကမ္ဘာနိုင်ငံတဒါဇင်လောက်ကိုပြန့်နှံ့ကူးစက်မှုဖြစ်ပြီးနောက်မှာတော့ ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲလဲတရုတ်တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့မြို့တော်ဘေကျင်းကိုထွက်ခွာသွားပါပြီ။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတော့ကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေအဖြစ် WHO ကကြေညာမထားပါဘူးရှင်။